ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်ကတဆင့်ထိုင်းတောင်ပိုင်းမလေးရှားနယ်စပ်နာရာတီဝပြည်နယ်တဲကိုအလုတ်သွားလုကြမဲ့မြန်မာနိုင်ငံသား29ဦးကိုလူကုန်ကူးအဖွဲ့တွေကအမြန်လန်းရဲဌာနအမှတ်တံဆိပ်ကတ်ထားတဲ့ရဲကားအယောင်ဆောင်ပြီးတော့လူကုန်ကူးခဲ့တဲ့အမှုကိုဒီရက်ပိုင်းတည်းဖြစ်ခဲ့တာကြောင့်နယ်စပ်လုံခြုံရေးကိုပို့ပြီးတော့တင်းချက်စစ်ဆေးနေပါတယ်ဒီအကြောင်းထိုင်းနယ်စပ်ကနေ VOA သတင်းတော့မိုင်အေးမှာသတင်းပေးပို့ပါတယ်ခင်ဗျာ
မြန်မာနိုင်ငံသားတွေကိုအစုလိုက်အပြုံလိုက်လူကုန်ကူးနေတဲ့လူမောင်ခိုသမားတွေဟာနီလန်းမျိုးစုံသုံးပြီးအာဏာပိုင်တွေရဲ့စစ်ဆေးမှုတွေကိုရှောင်ကွင်းနိုင်အောင်လုပ်ဆောင်နေကြတာပါတချို့ကတော့ဟင်းသီးဟင်းရွက်ကားတွေထဲမှာလူတွေကိုဖက်ပြီးတယ်ဆောင်တာစာတိုက်ကားတွေထဲမှာတယ်လာတာပစ္စည်းပို့တဲ့ကားတွေထဲမှာတယ်ဆောင်လာတာဆေးရုံလူနာတင်ကားပုံစံမျိုးနဲ့တယ်ဆောင်လာတာပရိတ်တကားတွေနဲ့တယ်ဆောင်လာတာတွေကိုလုပ်လို့ရှိပါတယ်အခုအခါမှာတော့အမြန်လန်းရဲတပ်ဖွဲ့တစ်စိတ်ကိုကပ်ပြီးရဲကားအယောင်ဆောင်ပြီးလူကုန်ကူးမှုတွေလုပ်ခဲ့တာဖြစ်ကြောင်းအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်အဲ့မှာထိုင်းတောင်ပိုင်းလေးကိုချင်းလင်းဝင်ရောက်လာတဲ့အဲ့မတင်ကားပွဲကားစီးမတင်ကားပွဲဆိုအမြန်လန်းရဲထဏာရဲ့စိတ်ကိုကတ်ထားတဲ့ကားစီးဟာထိုင်းနိုင်ငံတောင်ပိုင်းဆောက်ကလာပြည်နယ်လောက်ကရဲတွေကလေးဖမ်းဆီးပြီးခဲ့တာဖြစ်ပါတယ်အဲ့ဒီတရားမဝင်29ယောက်အလုံးဟာအမျိုးသားတွေဖြစ်ပြီးတော့သူတို့ဟာကန်ချနာပူရီပြည်နယ်ဘက်ကနေဝင်လာကြတယ်သူတို့တဝူးစီတဝူးစီကိုလူမောင်ထိုင်းလူမောင်ကိုသုံးဦးကနေတဝူးကိုပတ်သုံးအောင်လုံးပို့ဆောင်ကယူခဲ့လို့သူတို့ထပ်ဆိုကြပါလေဗျ29ယောက်ပြင်မှာထိုင်းနိုင်ငံမြောက်ပိုင်းချင်းလိုက်ပြည်နယ်မြူရံမြို့နယ်တဲမှာလည်းတရားမဝင်မြန်မာ14ယောက်နဲ့ကလေးငယ်5ဦးတက်တကားနှစ်စီးပေါ်မှာမတင်ငယ်ရာတွေ့ရှိလို့လူကြီးတစ်ဖက်ကဖမ်းဆီးတဲ့ဖြစ်ရရှိပါတယ်29ဦးနဲ့ကျွန်တော်တို့19ဦးပေါ့စုစုပေါင်းကျွန်တော်တို့50နဲ့ရှိဦးဖြစ်သွားတာပေါ့
အခုထိုင်းဆိုရရဲ့ဌာနဆိုင်ရာအမှတ်တံဆိပ်တွေယူနီဖောင်းတွေအသုံးပြုတဲ့လူကုန်ကူးမှုဟာပို့ပြီးတော့အမှုကြီးတယ်လို့လည်းပြောပါတယ
်ကျွန်တော်ထိုင်းဆိုရဝန်ထမ်းအကြောင်းဆောင်တာအမှုကြီးတာပေါ့ဒါဆိုရင်အမြန်လမ်းရေးဌာနရဲ့အမှတ်စိတ်ကတ်တယ်သူကယူနီဖောင်းဆိုင်နေဦးနေဘော်တော်ရီဟိုပါတစိတ်ကတ်တယ်ဆိုတော့ကျွန်တော်ဒါလည်းပြောမလို့အကြောင်းဆောင်မှုပဲအမှုကြီးတာပေါ့ဒီထိုင်းနိုင်ငံရဲ့ဒီနေကြားဆောင်ရဲတို့လောက်ဝကရဲတို့အဲ့လိုထိုင်းနိုင်ငံရဲ့အစိုးရဝန်ထမ်းတွေရဲ့ယူနီဖောင်းဆင်မြန်းပြီးတော့တရားမဝင်မြန်မာတွေကိုပို့ဆောင်ခဲ့တာလူမောင်ကိုရီးယားနေစီစဉ်ဆောင်ရွက်ပြီးတော့ပို့ဆောင်တာတွေပြီးခဲ့မှုပါတယ်ပြီးခဲ့တဲ့2020ခုမှာလဲအဖွဲတစ်ဖွဲပြီးခဲ့မှုပါတယ
်အလားတူထိုင်းမြန်မာနယ်စပ်ကနေတဆင့်မလေးရှားကိုခုဝင်ကြမဲ့မြန်မာတွေကလည်းဇက်တိုက်ဖမ်းမိနေတာတွေရှိပါတယ်ဒီရက်ပိုင်းမှာပဲမြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာတွေရှိတယ်လို့ပြီးခဲ့တဲ့ရက်ကပဲရိုဟင်ဂျာ82ဦးကိုလည်းလူပွဲစားတွေနဲ့အတူတပ်ပိနယ်ထဲမှာဖမ်းမိခဲ့ပါတယ်ရှင်